2009ခုနှစ်မှာအိန္ဒိယနိုင်ငံဟာ5နှစ်မြောက်ဇက်တိုက်ဖြစ်တဲ့စီးပွားရေးအခြေအနေကောင်းမွန်တိုးတက်ခဲ့ပါတယ်။ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေကိုအိန္ဒိယကဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ်။ဒါရင်နဲ့ပတ်သက်ပြီးတော့ New Delhi ကနေ VOA သတင်းတောက် Ayana Pastricha သတင်းပေးပို့ထားပါတယ်ရှင်။မြို့ပြအိန္ဒိယမှာပို့ပြီးတော့ချမ်းသာလာကြတာဟာနှစ်သိကူကာလမှာပဲအလွယ်တကူတွေ့မြင်နိုင်တာပါ။အရောင်းစင်တာတွေမှာလူတွေနဲ့အပြည့်ဖြစ်နေသလိုလူလက်တန်းစားတွေအလူရဲ့ဝယ်ယူစီးနင်းနေကြတဲ့မော်တော်ကားတွေရဲ့နှုံးကိုလိုက်ပြီးတော့ကားလမ်းမကြီးတွေလည်းအသစ်ဖောက်လို့ယူရပါတယ်။ဒါမဲ့2009ခုနှစ်စီးပွားရေးကြီးထွားနှုန်းဟာအရင်တစ်နှစ်ကထက်စာရင်နည်းနည်းနှေးကွေတယ်ဆိုပေမဲ့အိန္ဒိယဟာတစ်နှစ်ကို800ခန့်လုံးနဲ့စီးပွားရေးဖွင့်ထွားနေပြီးတော့ဒါဟာကမ္ဘာမှာအမြင့်ဆုံးနှုန်းတစ်ခုဖြစ်တယ်လို့လေ့လာသုံးသပ်သူတွေကဆိုပါတယ်။အိန္ဒိယရဲ့စီးပွားရေးဟာထိမနိုင်သိမရအခြေအနေဖြစ်လာနိုင်တယ်လို့အစိုးရပိုင်းကစိုးရိမ်မှုတွေရှိခဲ့ကြပေမဲ့စီးပွားရေးအခြေအနေကောင်းကောင်းမွန်မွန်ပဲဖွင့်ပြခဲ့တယ်လို့ဒီကြားရက်တည်းရဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့ RPG Gonga Foundation အကြီးအကဲ DH ဘိုင်ပါနန်တီကာကပြောပါတယ
် I think there is considerable optimism particularly among the business community that the economy is on sound footing
စီးပွားရေးအနေအထားကအခြေခံနေဝယ်လိုအားလည်းမြင့်တက်လာနေတယ်ဆိုတော့အကောင်းမြင်ယူဆချက်မျိုးတွေအထူးသဖြင့်စီးပွားရေးလောကထဲမှာပေါ်ထွက်နေပါတယ်2008ခုနှစ်ဟာအဆင်ပြေတဲ့နှစ်တစ်နှစ်ဖြစ်မှာပါလို့မစ္စတာပန်နီတေကာကပြောသွားတာပါ။အိန္ဒိယမှာကျွေးယူတဲ့ပမာဏအထူးများပြားလာတာကြောင့်ငွေကြေးဖောင်းပွားမှုတွေဖြစ်စေမလားဆိုတဲ့စိုးရိမ်မှုနဲ့2009ခုနှစ်ပထမနှစ်ဝင်မှာဗဟိုဘဏ်ကအတွန်းနှုန်းတွေကိုမြင့်တင်ခဲ့ပါတယ်။ဒါပေမဲ့နှစ်ကုန်မှာငွေကြေးဖောင်းပွားမှုတွေပြန်လျော့ကျသွားပြီးတော့အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးနှုန်းနှိမ့်ခွေးသွားတဲ့ပုံမတွေ့ရပါဘူး။နိုင်ငံခြားစီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမြှုပ်နှံသူတွေကလည်းမွန်မိုင်းတို့ဘင်္ဂလားတို့လိုမျိုးမြို့ကြီးတွေစီကိုအပြေးအလွှာဝင်ရောက်လာခဲ့ကြပါတယ်။မနစ်ကတစ်နှစ်လုံးရင်နိုင်ငံသားယင်းနှိမ့်မြောက်နံမှုပမာဏကြည့်မယ်ဆိုရင်တော့ဒေါ်လာတန်30လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ပြီးတော့အနာဂတ်မှာစီးပွားရေးလာလာကောင်းမယ်လို့အများကယုံကြည်နေကြတဲ့လက္ခဏာကိုအစုရှယ်ယာဈေးကွက်တွေမှာတွေ့နိုင်ပါတယ်။အစုရှယ်ယာဈေးတွေဟာ2009ခုနှစ်အတွင်းမှာ40ရာခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်။မွန်မိုင်းက Sensex ဆန်ညွန်ငိမ့်ကအမှတ်ပေါင်း2000နဲ့2009ခုနှစ်ကိုအဆုံးသတ်သွားတာပါ။စီးပွားရေးဖွံ့ဖြိုးမှုတွေကိုဝန်ဆောင်မှုလုပ်ငန်းတွေနဲ့ကုန်ပစ္စည်းထုတ်လုပ်မှုလုပ်ငန်းတွေကဦးဆောင်နေပါတယ်။ကိုယ်လုပ်ငန်းကိုယုံကြည်မှုရှိတဲ့အိန္ဒိယကုမ္ပဏီတချို့ဟာဆိုရင်တော့ပြည်ရင်းမှသာမကပဲနဲ့ပြပဇွေးကွက်ကိုပါဝင်ရောက်ဖို့ချက်ထွင်ကြိုးစားနေကြပါပြီ။နိုင်ငံသားတိုင်းပြည်တွေမှာကုမ္ပဏီဖွင့်လှစ်ဖို့အိန္ဒိယကုမ္ပဏီတွေစုစုပေါင်းဒေါ်လာတန်90နီးပါးသုံးစွဲခဲ့တယ်လို့အိန္ဒိယရဲ့အကြီးဆုံးကုမ္ပဏီအစုအဖွဲ့တစ်ခုဖြစ်တဲ့Reliance Industries ကစီးပွားရေးပညာရှင်တို့ကပြောပါတယ
် All the big corporates are trying to expand their global operation be a global player they think they
corporation ကြီးတွေဟာကမ္ဘာတစ်လွှားမှာစီးပွားရေးဖြန့်ကျက်လှုပ်ဆောင်ဖို့ကြိုးစားနေကြပါတယ်သူတို့ကကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေနဲ့ရှင်းပြိုင်နိုင်မည်လို့ထင်ပါတယ်ဒါတော်တော်ခိုင်မာတဲ့ယုံကြည်မှုပ
ါဒီလိုမျိုးအောင်မြင်မှုတွေရှိတယ်ဆိုပေမဲ့ဒီချားနေရတဲ့အပိုင်းတွေလည်းရှိနေပါသေးတယ်2009ခုနှစ်မှာအမေရိကန်ဒေါ်လာနဲ့ရှင်အိန္ဒိယရူပီငွေတန်ဖိုးဟာ15ရာခိုင်နှုန်းမြင့်တက်လာတာကြောင့်ဤပညာလုပ်ငန်းရပ်တွေကိုထိခိုက်စေမလားပို့ပုံလုပ်ငန်းကိုများထိခိုက်စေမလားစိုးရိမ်နေကြတာပါပြီးတော့အိန္ဒိယမျိုးပြားကစီးပွားရေးဖွံ့ဖြိုးမှုတွေဟာနိုင်ငံရဲ့ဒေသအများအပြားကနွမ်းပါတဲ့ဈေးရွာတွေစီတော့ရောက်မလာသေးပါဘူးအိန္ဒိယနိုင်ငံမှာမိတင်းနေထိုင်သူစုစုပေါင်းတန်းတစ်ထောင်တန်းကမှသုံးပုံတစ်ပုံကျော်ဟာတစ်နေ့တစ်နေ့အမေရိကန်$2လောက်ပဲရရှိပြီးတော့ရှင်သန်ရပ်တည်နေကြရပါတယ်ဒီလိုစီးပွားရေးအလျင်အမြန်တိုးတက်နေတဲ့မြို့ပြရဲ့ဈေးရွာတွေကမှဆင်းရဲချမ်းသာကွာဟမှုပိုများလာမယ်ဆိုရင်လူမှုရေးမကြေမနပ်မှုတွေပေါ်ပေါက်လာနိုင်တဲ့အရေးအတွက်စိုးရိမ်မှုတွေရှိနေပါတယ်ရှင်